ထိုင်းနိုင်ငံစမုံစခွန်ခရိုင်မှာရှိတဲ့ Golden Prize ငါးတစ်တာစက်ရုံမှာအလုပ်ထုတ်ခံရတဲ့မြန်မာအလုပ်သမား1500လောက်ဟာအလုပ်ရှင်ကိုတရားစွဲဆိုအမှုဖွင့်ခဲ့တဲ့အတွက်စက်ရုံပိုင်ရှင်ကနေ American Dollar တသန်းကျော်နစ်နာချေးပေးဖို့မနေ့ကသဘောတူလိုက်ပါပြီ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံစမော့ဖာခွန်ခရိုင်မှာရှိတဲ့ Golden Prize 5တစ်တာတစ်မျိုးတည်းကိုသာထုတ်လုပ်တဲ့စက်ရုံမှာမြန်မာလုံသမား1500ခန့်နဲ့ထိုင်းလုံသမား250ခန့်ရှိပြီးအလုံသမားဥပဒေပါအနည်းဆုံးလုံအားကားပြီးမရရှိတာတွေတရားမျှတမှုမရှိတဲ့စီးမြင်စည်းကမ်းတွေထုတ်တာကြောင့်ဆိုကပြီးခဲ့တဲ့နိုဝင်ဘာလကထောင်ထဲချီတဲ့မြန်မာလုံသမားတွေဆန္ဒပြခဲ့ကြတာပါဒီနောက်မှာတော့နိုင်ငံကြီးရရှိဖို့အတွက်အလုပ်ရှင်ကိုတရားစွဲဆိုခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကလည်းအလုပ်မလုပ်ပဲဆန္ဒပြခဲ့တာကြောင့်အင်္ဂါနေ့မှာတော့အလုပ်ရှင်ကအလုပ်သမားတွေအတွက်နိုင်ငံကြီးကိုအမေရိကန်ဒေါ်လာတစ်သန်းကျော်ပေးဖို့အတွက်သဘောတူခဲ့တယ်ဆိုပြီးအလုပ်သမားတွေကိုဥပဒေကြောင်းရအခုညီပေးနေတဲ့ရှေ့ပြောင်းလုပ်သမားအခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်တက်ရုံမှာရှိတဲ့အလုပ်သမားကမြန်မာနိုင်ငံသား1500ဖြစ်ပြီးထိုင်းနိုင်ငံက250ရှိတယ်အဲ့တော့1950လောက်ရှိတဲ့ဆက်ရုံမှာဒီအလုပ်သမားဥပဒေဆိုင်ရာအခွင့်အရေးချုပ်ပေါက်တာပေါ့မလွားကားကတရက်300ဘုဒ္ဓနိုင်56ဆိုတာမပိတ်ရလို့ကျွန်တော်ကပြန်ပြီးတရားစွဲတဲ့ခါမှာထိုင်းဥပဒေကနောက်ကြောင်းပြန်ငွေစာပြန်ရပါလေဒီလူကြီးအလုံးပြည့်မှာဖြစ်တဲ့ကြောင်းတရားရခိုင်လုံးအလုပ်သမားတွေတောင်းထုတ်တဲ့ခါမှာအလုပ်ရှင်ဦးနှစ်ဖက်အလုပ်ရှင်ဘက်ကလူစားနိုင်တယ်ပြန်ပြီးနေလိုက်တော့65ရခိုင်လုံးနဲ့ပြတ်သွားပါလေအမေရိကန်ဒေါ်လာနဲ့ဆိုတော့အတိတ်ကတည်းက3000လောက်နဲ့ညီမျှတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
ဒီစက်ရုံမှာမြန်မာရှစ်ပြောင်းလို့တမ1500ခန့်အလုပ်လုပ်နေပြီးတနည်းလို့အားကအချိန်ဖို့စင်းကားတွေဟာဥပဒေနဲ့အညီမရရှိတဲ့အတွက်တရားစွဲဆိုခဲ့တာဖြစ်ကြောင်းကိုလည်းဆက်ပြောပြပါတယ
်ဒီရက်ရှိမယ်လို့လို့ရင်300ပတ်ပေးရမယ်ချိန်ဖို့ overtime လုပ်လို့ရှိရင်တနင်္ဂနွေ56ပတ်25ပြပေးရမယ်လို့ဥပဒေမှာသတ်မှတ်ထားပြီးမယ်အမှန်တကယ်သူပေးကြတာ220နဲ့250ပေးမှသာပေးရပြီး OD ကြီးကလည်း25ပတ်နဲ့30ပြပေးခဲ့တဲ့ကြောင်ဥပဒေမှာတိကျတင်ရဆိုရှုပ်ောက်နေလို့ကြောင့်ဒီမှုကျွန်တော်တရား collection ဖြစ်ပါတယ်ခင်ဗျာနိုင်ငံကြီးပြန်လဲရရှိဖို့ကောင်းထုတ်တဲ့ခါမှာလူပြောင်းတဲ့ယောက်ကမတူဘူးခင်ဗျာလူပြောင်းရဲ့တိရလုတ်တဲ့ရောက်တော့အဲ့လူတယောက်ကခြေရက်ကိုကျန်းမြန်နိုင်တဲ့နိုင်တော့လုတ်ခဲတာလဲဆိုတာပြောင်းတဲ့ယောက်ကမတူမြင်နေတဲ့အတွက်ကြောင့်ပြောင်းတဲ့ယောက်ရတဲ့ငွေကြေးလေးတွေကတန်းနဲ့မဖြစ်ဘူးခင်ဗျာအမှမင်းညာကျွန်တော်စပြီးမှပြေးကြတဲ့ခါမှာညနေနိုင်ဒီကျွန်တော်တို့လုတ်သားတို့ငွေလက်ငင်းစနစ်နဲ့ပြေးရှိပါတယ်အဲ့မှာတရားကုန်က5900ရှိတယ်ရှိတယ်လို့ဆိုတော့တောင်းကျော်ရှိတယ်ခွန်တောင်းကျော်ရှိတယ်ဆိုတောင်းကျော်ရှိတယ်အဲ့ဒါကြီးအလုံးအနည်းစားကပေါက်ဆက်လိုက်တော့အဲ့ကကျွန်တော်ပြောတဲ့တိကျတယ်မှာ3000ဆိုတဲ့အမေရိကန်ဒေါ်လာနဲ့ညံ့တယ်လို့ပြောခြင်းဖြစ်ပါတယ်ခင်ဗျာ
ဒီစက်ရုံမှာထိုင်းလုံသမား250ခန့်ကလည်းအလုလုနေပြီမဲ့ဆန္ဒထုတ်ဖော်တဲ့အခါမှာတော့ထိုင်းလုံသမားတွေမပါခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့စက်ရုံတစ်ခုလုံးညနာချင်းရရှိဖို့အတွက်မြန်မာတွေကတောင်းဆိုတာကြောင့်ထိုင်းလုံသမားတွေပါညနာချင်းရရှိကြမှာဖြစ်တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ
်ဒီဆန္ဒပြတဲ့အဲအားလေးမှာတော့ထိုင်းလူကတူတူရောက်မှမပါလာပါဘူးသို့တော့ကျွန်တော်တို့ကအစ်မတမန်အတူတူဖြစ်တဲ့တကြောင်ထိုင်းနဲ့မြန်မာလည်းတန်းလို့ရမှာပဲဆိုပြီးမှကျွန်တော်တို့မြန်မာတွေကပဲဥဆောင်ပြီးမှအဲထိုင်းလူတွေလည်းအချိုးပေါက်ခံရတဲ့ကိစ္စတွေရှိပါတယ်အဲ့တော့ဘုလို့လည်းပြေးပါဆိုတောင်းဆိုပြီးလဲတကြောင်ထိုင်းလူပါရရှိနေဖြစ်ပါတယ်ခင်ဗ
ျလက်ရှိမှာတော့မြန်မာလူသမားတွေအတွက်နိနာကြီးတွေကိုအင်္ဂါနေ့မနေ့အစောကြီးကတည်းကနေပတ်တင်ပေးနေပြီးအလုတ်သမားထောင်ထဲချီရှိတဲ့အတွက်နောက်ရက်တွေထိနိနာကြီးတွေဆက်ပေးနေဦးမှာဖြစ်တယ်လို့လဲဆိုပါတယ်ရှစ်တောင်းလို့တမအနည်းဆုံး3000ကျော်ရှိတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးတရားမဝင်နေ့စဉ်ဝင်ရောက်နေတဲ့အလုပ်သမားတွေနဲ့ဆိုရင်ဒီတမကရှိနိုင်တယ်လို့လည်းရှစ်တောင်းလို့တမရေလှုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်တက်တန်း၈နှစ်အထိအလုပ်လုပ်ခွင့်လက်မှတ်တွေကိုဆက်လက်တက်တန်းသိုးဝေးသွားမှာဖြစ်ပြီးအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်လက်မှတ်ရှိခဲ့ရင်တော့ဥပဒေပါအခွင့်အရေးတွေကိုရရှိခံစားရမှာဖြစ်တယ်လို့တော့ထိုင်းနဲ့မြန်မာအစိုးရအဆင့်ဆွေးနွေးပွဲတွေမှာထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်